ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်တခွန်653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်တင်ငန်း633ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်ကြမယ်ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်
ကိုယ်လေးချင်းစံတော်ဒရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံနဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။သောတာရှင်များရှင်။ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာချစ်ချင်းမြတ်တာသည်ရည်ရွယ်ချက်ရှိရှိလို့ဆောင်သည်ဆိုတဲ့အကြောင်းကိုသောတာရှင်တို့ကျမ၏အသိပညာရရှိစေဖို့ရန်အတွက်တင်ပြပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်။မီလီဆိုတဲ့အမျိုးသမီးလေးဟာသွေးရည်ချီနဲ့ဆိုင်းတဲ့ယောဂကိုရပြီးတေးလောက်တဲ့အထိယောဂဝိဒနာခံစားရပါတယ်မီလီယာအိယာထဲမှာလဲရင်လက်တွန်းလဲမှာထိုင်ရင်းနဲ့ဝေးရခဲ့ပါတယ်နောက်ဆုံးမှာတော့မီလီတယောက်ဒုက္ခောက်နဲ့လမ်းရှောင်နိုင်ခဲ့ပါတယ်သောတာရှင်များရှင်ဂျွန်ဆိုတဲ့လူငယ်လေးဟာမီလီအတွက်ချစ်ချင်းမြတ်တာနဲ့ပတ်သက်တဲ့ရေးပဲချက်တွေကိုလှူဆောင်ပေးခဲ့ပါတယ်ဒီလိုနဲ့မီလီတယောက်နေကောင်းလာခဲ့ပြီးမဲ့ဒုက္ခောက်နဲ့ပဲဆက်လက်ရှောင်ရစေဖြစ်ပါတယ်တနေ့မှာတော့ဂျွန်ဟာမီလီအတွက်အထူးအစီအစဉ်လေးတစ်ခုကိုပြုလုပ်ပေးဖို့စီစဉ်လိုက်ပါတယ်။အဲ့ဒီအစီအစဉ်လေးကတော့ဘဝအတွက်အောင်ပွဲကျင်းပဖို့ပဲဖြစ်ပါတယ်။ဂျွန်ဟာမီလီကိုဘလို့ပြောသလဲဆိုရင်မီလီမင်းဟာတိတ်ဖြားနေတဲ့အတွက်မင်းကိုဆုံရှုံရမယ်လို့ငါထင်ခဲ့မိတယ်။ဒါပေမဲ့မင်းဟာငါနဲ့အတူရှိနေတဲ့အတွက်ဖျားရဲ့ကြီးစုတော်ကိုချီးမွမ်းနေ။အခုငါတို့ရဲ့အောင်ပွဲလေးကိုကမ္ဘာအမြင့်ဆုံးရေဒီယိုနားမှသွားပြီးတော့ကျင်းပကြမယ်။ Sheraton Hotel မှာတည်ခိုကြမယ်ဆိုပြီးတော့ John ဟာမီလီကိုပြောလိုက်ပါတယ်။သောတာရှင်များရှင် John ဟာမီလီအတွက်ချစ်ချင်းမြတ်တာတွေအမျိုးမျိုးပြသခဲ့ပါတယ်။မီလီစေယုံတက်တဲ့အချိန်ဂရင်းပင်းနားမှာ John ထိုင်ဆောက်ခဲ့ပါတယ်။ John ဟာကလထိုင်ပေါ်မှာထိုင်ပြီးမီလီကိုစားရအများကြီးလဲဖက်ပြပေးခဲ့ပါတယ်။သူမမိမျိုးသွားတဲ့အခါမှာဂျွန်ကူညီခဲ့ပါတယ်။မီလီဖျားရည်အရန်တက်တဲ့အခါမှာလည်းရေဘတ်တိုက်ခဲ့ပေးပါတယ်။မီလီကိုအစားအစာချက်ကျွေးသလိုအစာရီကိုလည်းခွန့်ကျွေးခဲ့ပါတယ်။အဝတ်တွေကိုဂျွန်ရှော့ပေးခဲ့ပါတယ်။ခုတော့မီလီနေကောင်းလာတဲ့အခါမှာတော့ကမ္ဘာအမြင့်ဆုံးရေတခွန်းနာကဟိုတယ်မှာတဲခိုပြီးမီလီအတွက်အထူးစီစဉ်လေးတစ်ခုကိုလက်ဆောင်အဖြစ်ဂျွန်ကပေးအပ်ခဲ့ပါတယ်။ဒါဆိုရင်ဂျွန်ဟာသူ့ရဲ့အချစ်ကိုမီလီပေါ်ပြသပေးတဲ့ချစ်ချင်းမြတ်တာမဟုတ်ပါလား။သောတာရှင်များရှင်ချစ်ချင်းမြတ်တာဟာယေရှုပြုလုပ်ခြင်းပဲဖြစ်ပါတယ်။ချစ်ချင်းမြတ်တာကအခြေအနေတွေပေါ်အဖြစ်ပျက်တွေပေါ်မှာအခြေမခံပါဘူး။ကောင်းမွန်တဲ့နည်းလမ်းတွေနဲ့ချစ်ချင်းမြတ်တာကိုပြသဖို့အရေးကြီးလာပါတယ်။ရိုးရိုးနည်းလမ်းလေးတွေနဲ့လည်းပြသနိုင်ပါတယ်။အစာအစာချက်ပြုတ်ကျွေးတာအဝတ်တွေလျှော့ပေးတာသူတို့နဲ့အတူသူတို့ကြိုက်တဲ့အားကစားတွေကြည့်ရှုတာပဲဖြစ်ပါတယ်။ငါတို့ဂရုစိုက်တဲ့သူကိုငါတို့ဘလောက်သူ့ကိုချစ်တယ်လဲဆိုတာပြဖို့အရေးကြီးလာပါတယ်။သောတာရှင်များရှင်။ဖျားရှင်ထန်းကျမတို့အနည်းနဲ့ချစ်ချင်းမြတ်တာလိုအပ်နေသူတွေကိုမျှဝေပေးဖို့ခွန်အားပေးပါဆိုပြီးတော့တောင်းလျှောက်ကြရမှာဖြစ်ပါတယ်။မျှော်လင့်ခြင်းအတန်သောတာရှင်များရှင်။မိတ်ဆွေတို့အနည်းနဲ့လဲချစ်ချင်းမြတ်တာလိုအပ်နေတဲ့သူတွေကိုပြဝေပေးဖို့ရန်အတွက်ဘုရားသခင်ထံတော်မျက်စီမှာဆ suit down sucker and ninja mapipari. Miology and then Totashimia alo, go send a piash, will lunch and me jabasi, Lu, suit down delaya. Jesus.
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မစရာဦးတိမောင်ဆံမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ယခုလိုမင်္ဂလာရှိတဲ့နေ့ရက်တည်းမှာဘုရားသခင်ရဲ့ကောင်းချီးမင်္ဂလာနဲ့တူကျွန်တော်အားလုံးအသက်တရက်ရှက်ထပ်ပြီးတော့ရှင်ခွင့်ရပါတယ်။နော်ဘုရားသခင်ကကျွန်တော်ပေါ်မှာဘလောက်ကောင်းမြတ်တယ်လဲ။နေ့ရက်တည်းကိုပြင်ဆင်ပေးတယ်ကိုယ်ရှင်ဖာဘုရားရဲ့ကောင်းချီးမင်္ဂလာအသိနဲ့ကျွန်တော်အားလုံးရှင်လန်းဝမ်းမြောက်ခွင့်ရတဲ့ခါမှာဘုရားရဲ့ဂုဏ်တော်နာမတော်ကိုတကယ်ပဲစိတ်ရောကိုယ်ပါနဲ့ကျွန်တော်အားလုံးချီးမွမ်းရည်တွက်ကြပါစို့ခြေတက်မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဘုရားသခင်ရဲ့ကျွန်တော်တို့ပေါ်မှာချီးမားတဲ့မေတ္တာတရားနဲ့ပေးထားတော်မူသောပညာတော်၁၀ပါးတဲကနေမှလို့ရှင်အကြောင်းအရာတွေကိုပြန်လည်ပြီးတော့လေ့လာကြပါစို့ဒီကနေ့ပေးသွားမယ့်သတင်းစကားကတော့ပထမပညာချက်နဲ့ဒုတိယပညာချက်သည်ကျွန်တော်အားလုံးအတွက်အရေးကြီးပါတယ်ဆိုတဲ့သတင်းစကားကိုပြောသွားမှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်အသက်တာမှာဆိုရှင်ဖခင်ကိုချစ်လူကိုချစ်ဆိုပြီးတော့ကျွန်တော်တို့ချစ်ချင်းနှမျိုးရှိပါတယ်အဲ့ဒီချစ်ချင်းနှမျိုးသလုံးကဆိုရှင်ဖခင်သခင်ဒီကနေမှမေတ္တာတော်ရရှိမှသာလေကျွန်တော်တို့ကဖခင်ကိုကိုးကွယ်မယ်ဖခင်ကိုယုံကြည်တယ်ဖခင်ကိုစိတ်နှလုံးကျွမ်းမဲ့တယ်ကျွန်တော်ကဆိုရှင်စက္ကကြတယ်အံ့နံကြတယ်ဆိုရင်ကျွန်တော်တို့ကဆိုရှင်ဖခင်ကိုလည်းပဲတကယ်ပဲစိတ်ရောကိုယ်ပါနဲ့ချစ်နိုင်မယ်လူကိုလည်းပဲကျွန်တော်ကဆိုရှင်ဖခင်ကိုချစ်ပြီဆိုမှတော့ဖခင်ရဲ့သားသမီးချစ်ခြင်းကျွန်တော်လူသားချင်းချင်းပေါ်မှာလည်းပဲချစ်တတ်လာမယ်စာနာတတ်လာမယ်တကယ်ပဲညာတာထောက်ထားတတ်လာမှာဖြစ်ပါတယ်ချစ်တတ်မိတ်ဆွေပေါင်းတို့ဒါကြောင့်ရှင်မသက်ခရစ်ဝင်ခန်းကြီး20နှစ်ပိုင်းငယ်39:40ကိုကြည့်တဲ့အခါမှာသင်ဤဖခင်သခင်ထာဝရဖခင်ကိုသင်ဤစိတ်နှလုံးအကျွင့်မဲ့ညံရှိသမျှနှင့်ချစ်လောဤပညာသည်ပထမပညာဖြစ်၍ကြီးမြတ်သောပညာလည်းဖြစ်၏တဲ့ဒါကြောင့်ချစ်တတ်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ကဆိုရှင်ဖခင်သခင်ထာဝရဘုရားကိုချစ်တဲ့အခါမှာဘယ်လိုချစ်ရမလဲစိတ်နှလုံးအကျွင်းမဲ့နဲ့ယုံပြီးတော့တကယ်ချစ်ဖို့ရန်တွေညံရှိသမျှနဲ့ကျွန်တော်ကလို့ရှင်ချစ်ဖို့ရန်တွေပညာတော်ကဆိုရှင်တိုက်တွန်းထားတာဖြစ်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဖခင်ကိုကျွန်တော်ကဆိုရှင်ရိုးရိုးရှင်းရှင်းလေးနဲ့ချစ်ဖို့မဟုတ်ဘူးတမန်ကန်ရှန်ကန်နဲ့လည်းချစ်ဖို့မဟုတ်ဘူးဖခင်ကိုကျွန်တော်ကဆိုရှင်ကဘောကယောနဲ့ကျွန်တော်ကဆိုရှင်ချစ်ဖို့ရန်လို့တည်းမဟုတ်ဘူးဖခင်ကိုချစ်တဲ့အခါမှာစိတ်ရောကိုယ်ပါကျွန်တော်ကဆိုရှင်ချစ်ဖို့နဲ့ကျွန်တော်တို့ရဲ့ညံမျော်မြင်နဲ့ညော်ကိုပြီးတော့ဖခင်ကိုချစ်ဖို့ရန်အတွက်เนาะနှုတ်ကပါတော့တမချန်းစာကတိုက်တွန်းထားတာဖြစ်ပါတယ်။ဒါကြောင့်ဖခင်ကိုချစ်တယ်ဆိုရင်ကျွန်တော်ကဆိုရှင်ဖခင်နဲ့သက်ဆိုင်တဲ့ပညာတော်ပထမပညာချက်ကျွန်တော်ကဆိုရှင်လေးပါးကိုကျွန်တော်ကလိုက်ရှောက်မှာဖြစ်တယ်။ဒါကဆိုရှင်ကြီးမြတ်သောပညာလည်းဖြစ်တယ်။နောက်ချမ်းသာကိုဆက်ပြီးတော့ဖတ်လိုက်တဲ့အခါမှာကိုယ်နှင့်ဆက်ဆိုင်သောသူကိုကိုယ်နှင့်အမျှချစ်လောဟုသောဒုတိယပညာသည်ပထမပညာနှင့်သဘောတူ၏။နော်ဒါကြောင့်ဖခင်ကိုချစ်ရတဲ့ဆိုရင်ဒုတိယပညာချက်ဖြစ်တဲ့ကိုယ်နှင့်ဆက်ဆိုင်သောသူကိုကျွန်တော်ကိုယ်နှင့်အမျှချစ်တယ်။ဒီနေ့ကျွန်တော်ကဆိုရှင်ဖခင်ကိုချစ်တယ်ဖခင်ကိုချစ်ပြီးတော့ဖခင်ရဲ့လိုတော်ကိုလိုက်လျှောက်တယ်ဖခင်ရဲ့စကားကိုနားထောင်တယ်ဆိုရင်ဒီနေ့ကျွန်တော်ကဆိုရှင်ဖခင်ရဲ့သားသမီးရဲ့ချစ်ခြင်းကျွန်တော်တို့ရဲ့လူသားချစ်ခြင်းပေါ်မှာကျွန်တော်တို့ကတကယ်ပဲချစ်တက်လာမယ်ကိုနဲ့အမြတကယ်ပဲချစ်တက်လာမယ်သူတစ်ပါးကိုလည်းပဲစာနာတက်လာမယ်လုံးဝသူတစ်ပါးကိုလည်းပဲကူညီတက်လာမှာဖြစ်ပါတယ်ဒါကြောင့်ကဘာကြီးကကျွန်တော်ရတက်တာဆိုရှင်ငိမ့်ချမ်းနေပဲသူတစ်ပါးကိုလည်းပဲကျွန်တော်ရန်သူမရှိဘူးကျွန်တော်အားလုံးကတယောက်နဲ့တယောက်မိတ်ဆွေစစ်မိတ်ဆွေမှန်နဲ့တကယ်ပဲချစ်ခင်မြတ်နိုးစွာနဲ့ကျွန်တော်ကဆိုရှင်ရှေ့ဆက်နိုင်မှာဖြစ်ပါတယ်ဒါကြောင့်ကိုနဲ့ဆက်ဆိုင်တော့သူကိုကိုနဲ့အမြချစ်လောဆိုတဲ့ဒုတိယပညာဟာဟောပထမပညာဖရာသခင်ရဲ့ကိုချစ်ပါဆိုတဲ့ပညာချက်နဲ့သဘောကတညီတညွတ်တည်းဖြစ်တယ်တဲ့။ဒါကြောင့်ဤပညာနှစ်ပါးတို့ကပညာတိကျမ်းနဲ့အနာဂတ်ကျမ်းရှိသမျှတို့ရဲ့အချုပ်ချာပင်ဖြစ်တယ်ကြီးတဲ့နော်။ဒါကြောင့်အချုပ်ချာလို့ပြောလိုက်တဲ့ခါမှာကျွန်တော်ကချက်လို့လည်းမရဘူး။ပြန်ပြီးတော့ကျင်းသွားအောင်လည်းအချင်းချုပ်လို့လည်းမရဘူး။လုံးဝကွက်တိဖြစ်နေပြီဆိုတာကိုဖော်ပြထားတာဖြစ်တယ်။အဲ့တော့ဘုရားသခင်ရဲ့ပညာတော်၁၀ပါးဟာကျွန်တော်တို့ချက်ကားပြီးတော့ရေးစရာလဲအကြောင်းမရှိဘူးချက်ကားပြီးတော့ပြောဆိုသွန်သင်စရာလဲအကြောင်းမရှိဘူးဘာကြောင့်လဲလုံးဝလုံးဝပြည့်စုံနေပြီเนาะအချုပ်အခြာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုရှင်ဘလုံးမှကျွန်တော်ဆက်လက်ပြီးတော့
စီကာပါကုံချက်ကားပြီးတော့တုံတင်လို့လည်းမရဘူးဒါကြောင့်ဘုရားကဒါဆိုရင်ဒါပဲကျွန်တော်ကဆိုရှင်ဆက်လက်ပြီးတော့တုံတင်ဖို့လမ်းပြဖို့ရန်အတွက်ကအရန်ရေးကြည့်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့ပြညတ်တော်နှစ်ပါးစလုံးကတဲ့နော်ဒီပြညတ်တိကျမ်းနဲ့အနာဂတ်တိကျမ်းနော်ဒါကြောင့်ပြညတ်တိကျမ်းနဲ့အနာဂတ်တိကျမ်းကျွန်တော်ရှေ့ဖြစ်ရောနောက်ဖြစ်ရောအားလုံးတွေကပြည့်စုံပြီးသားပြီလုံးဝလုံးဝကွက်တိကွက်ကြဖြစ်နေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုရှင်ဘာမှဆက်လက်ပြီးတော့ပုံမို့ပြီးတော့လဲကျွန်တော်တို့လှုပ်ဆောင်လို့မရဘူးဖရားရဲ့လိုတော်တိုင်းကျွန်တော်ကဆိုရှင်လိုက်လျှောက်အသက်ရှင်ဖို့ရန်အတွက်ကကျွန်တော်တို့ရဲ့တာဝန်ဖြစ်တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်လူတွေရဲ့အချင်းစာရိတာကိုထိန်းသိမ်းဖို့ရန်အတွက်ဥပဒေတွေကိုယနေ့ကမ္ဘာနိုင်ငံအသီးသီးကထောက်ကြတယ်နော်အဲ့ဒီဥပဒေတွေကိုကျွန်တော်ကမ္ဘာနိုင်ငံသေးသေးတွေရဲ့ဥပဒေတွေကိုပြုစုပြီးတော့တို့ရဲ့ဥပဒေစည်းမျဉ်းစည်းကမ်းချက်တွေကိုစုစုပေါင်းပေါင်းလိုက်တဲ့ခါမှာတဲ့ဘလောက်ရှိလဲဆိုတော့35သိန်းလောက်ရှိတယ်တဲ့မိတ်ဆွေပေါင်းတို့အဲ့တော့ကမ္ဘာနိုင်ငံသေးသေးကနေမှချမှတ်ထားတဲ့စည်းမျဉ်းဥပဒေတွေကိုပေါင်းလိုက်တဲ့ခါမှာ35သိန်းရှိတယ်ကမ္ဘာနိုင်ငံသေးသေးမှာရှိတဲ့လူတွေအလုံးလောကသားတွေအလုံးလိုက်ရှောက်ဖို့ရန်အတွက်ဖရားရဲ့ဥပဒေဒီဘယ်နှပါရှိလဲ10ပါးပဲရှိတယ်ဒါပေမဲ့ဒီနေ့လောကနိုင်ငံသေးသေးကနေမှချမှတ်လိုက်တဲ့လူတွေလိုက်ရှောက်နိုင်ဖို့လူတွေကျင့်သုံးနိုင်ဖို့လူတွေရဲ့အသက်တာမှလို့ရှိရင်ဒီတိုင်းပဲကောင်းမှုစာပြည့်ဒီဥပဒေတိုင်းလိုက်ရှောက်နိုင်ဖို့ရန်အတွက်ချမှတ်ထားတဲ့စည်းမျဉ်းစည်းကမ်းတွေက35သိန်းတောင်ရှိတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်လောကနိုင်ငံမှာကျွန်တော်ကဒီလောက်များပြားတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေအများကြီးနဲ့ချုံနောင်တယ်ထိန်းချုပ်တယ်ပဲ့ပြင်တယ်လမ်းပြတယ်ဥပဒေတိုင်းကန်ဆောင်ကြတယ်လှုပ်ဆောင်တယ်ဒါပေမဲ့ဘာဖြစ်လဲအဲ့ဒီ35သိန်းလောက်ရှိတဲ့ဥပဒေတွေကိုလူတွေကဗလဲမလိုက်နိုင်ကြဘူးချိုးဖောက်ကြတဲ့အတွက်ကြောင့်ဒီနေ့ဘာဖြစ်လဲလူတွေကထောင်နေအချုပ်ထဲအချုပ်နောင်တဲ့အမျိုးမျိုးနဲ့ထဲပြီးတော့တရားစီရင်နေကြရတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ဘုရားသခင်ရဲ့ဥပဒေကဆိုရှင်10ပါးပဲရှိတယ်အဲ့ဒီ10ပါးကိုလိုက်ရှောင်ရင်ကျွန်တော်လောကနိုင်ငံအသေးသေးမှာရှိတဲ့သူတွေအားလုံးဘေးကင်းမယ်လုံခြုံမယ်ပျော်ရွှင်မယ်လုံးဝတလုံးတဝဒီအပြည့်ကျွန်တော်အားလုံးကဆိုရှင်စစ်မှန်တဲ့ဘဝတက်တာမျိုးနဲ့မိတ်ဆွေစစ်မိတ်ဆွေမှန်နေတဲ့ကျွန်တော်အားလုံးကချစ်ချင်းစစ်တင်နဲ့ရှေ့ဆက်နိုင်ကြမှာဖြစ်ပါတယ်ဒါကြောင့်လူတိုင်းကဆိုရှင်ဘုရားကိုချစ်မယ်လူတိုင်းကဆိုရှင်လူချင်းချင်းပေါ်ချစ်နိုင်လာမယ်ဖယားကိုချစ်ရင်လူချင်းချင်းပေါ်မှာလည်းပဲချစ်တတ်လာမယ်။ဖယားသခင်ကိုတကယ်ကိုးစားယုံကြည်တဲ့အခါမှာဆိုရှင်လူချင်းချင်းတွေပေါ်မှာလည်းပဲစာနာထောက်ထားလာတတ်မယ်။ဒါကြောင့်ဖယားသခင်ကိုကျွန်တော်အမျက်မှောက်ပြုလိုက်မျက်မှောက်ပြုပြီးတော့အသက်ရှင်နေဆိုရင်ကျွန်တော်တို့လူချင်းချင်းပေါ်မှာဆိုရှင်လည်းပဲအားလုံးကျွန်တော်ကဆိုရှင်တလုံးတဝဒီအားဖြင့်အတူတကွလက်တွဲလာနိုင်လိမ့်မယ်။မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကကြည့်လိုက်တဲ့အခါကဘာကြီးကနော်ဒီတယောက်နဲ့တယောက်မလို့တမာမုံတိမှုတွေကိုအားတာကိုသဘောတွေရှေ့တန်းတင်တဲ့အခြေအနေမျိုးဘာကြောင့်ဖြစ်လာတာလဲကျွန်တော်တို့ဖယားသခင်ကိုစစ်မှန်တဲ့မေတ္တာနဲ့မချစ်ကြဘူးစိတ်နှလုံးအတွင်းမဲ့ဖယားကိုမအားကိုးကြဘူးဖယားကိုမျက်မှောက်မပြုကြဘူးဖယားကိုမမျော်လင့်ကြဘူးမျော်လင့်ခြင်းနဲ့ကျွန်တော်အသက်မရှင်ကြပဲနဲ့ကျွန်တော်ရတက်တာကဆိုရှင်ဖယားကိုမျော်ကိုးပြီးတော့အသက်မရှင်မဲနဲ့လောကမှာကျွန်တော်အားလုံးကဖယားမသိတရားမသိဖြစ်လာတဲ့ခါမှာလူတွေကတယောက်နဲ့တယောက်ပေါ်မှာစာနာခြင်းမရှိကြတော့ဘူးအဲ့ဒီတော့ဒီနေ့ကျွန်တော်ရတက်တာမှာကြည့်လိုက်တဲ့ခါမှာတရားတော်မလို့တမမုံထီးမှုတွေနဲ့ထိုးချတယ်ကြိတ်ချတယ်ရံပွဲတွေဖြစ်ကြတယ်တိုက်ပွဲတွေဖြစ်နေကြတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်အားလုံးကဖခင်ကိုချစ်ဖို့အရန်ကြီးကြည့်ပါတယ်ထာဝရဖခင်သခင်ကိုကျွန်တော်ကစိတ်နှလုံးချွေးမဲ့ညံရှိသမျှနဲ့ချစ်ရင်ကျွန်တော်တို့ကဆိုရှင်ထာဝရဖခင်ရဲ့ပထမပြည့်ညတ်လေးချက်ကိုကျွန်တော်ကတကယ်ပဲစောင့်ရှောက်မှာပဲဖခင်ပေါ်မှာဘယ်တော့မှသစ္စာဖောက်မှာမဟုတ်ဘူးဒါဆိုရင်ဖခင်သခင်ကဆိုရှင်ကျွန်တော်တို့အသက်တာမှာဆိုရှင်ပထမဦးစားပေးတဲ့ပုပ်ကိုဖြစ်လာမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့ပထမပြည့်ညက်ချက်လေးချက်ကိုကျွန်တော်ကလိုက်လျှောက်တဲ့အသက်ရှင်တဲ့ဘုရားရဲ့လူတော်တိုင်းကျင့်ဆောင်တဲ့ဘုရားကိုမျက်မှောက်ပြုတဲ့ဘုရားကိုကိုးစားတဲ့ဘုရားသခင်ကလွဲပြီးကျွန်တော်တို့ကဆိုရှင်ဘယ်အရာကိုမှကိုးကွယ်ရာနှက်တိမရှိဘုရားကိုပဲတကယ်ပဲမျက်မှောက်ပြုပြီးတော့အသက်ရှင်တဲ့ခါမှာကျွန်တော်တို့ရဲ့အသက်တာကဘာဖြစ်လဲဘုရားကိုပထမဦးစားပေးတတ်တဲ့ပုပ်ကိုအနေနဲ့ကျွန်တော်တို့ကအသက်တာကိုတည်ဆောက်လာမှာဖြစ်တယ်ဒါတော့ဘုရားသခင်ရဲ့နာမတော်ကိုကျွန်တော်တို့ကဆိုရှင်ယိုသေးလေးစားလာမယ်เนาะဒါပြင်မကဘဲနဲ့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဘုရားပေးထားတဲ့ဥပုသ်တော်နဲ့အပတ်တိုင်းမှာဆိုရှင်ဥပုသ်ဆောင်ခြင်းဟာဆိုရှင်တော့ကျွန်တော်တို့အတွက်တကယ်လိုလားလာလိမ့်မယ်เนาะချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့် ဖယားသည်တရားကိုသိတဲ့ခါမှာဆိုရှင်ဖယားရဲ့သွန်သင်ချက်ကဘာလဲပညာတော်10ပါးမှာပထမ4ပါးထဲမှာဆိုရှင်ကျွန်တော်တို့အားလုံးကတကယ်ပဲလိုက်လျှောက်သက်ရှင်တဲ့ခါမှာဖယားသခင်ရဲ့ဩဘုတ်တော်နေ့စောင့်ခြင်းဟာကျွန်တော်တို့အတွက်တကယ်ပဲရည်ချီးပါတယ်ကျွန်တော်တို့တကယ်လိုလားပါလားဆိုတော့ကျွန်တော်တို့ကလုံးဝသိရှိလာမယ်ဒါမှမကဘဲနဲ့ကျွန်တော်တို့နောက်ထပ်ပညာချက်6ပါးထဲမှာဆိုရှင်တော့ကိုယ်နဲ့ဆက်ဆိုင်တဲ့သူကိုလည်းပဲကျွန်တော်ကဆိုရှင်အမှန်တကယ်ချစ်တက်လာမယ်မိဘကိုလည်းပဲဗာပြစ်လာမယ်ယုတ်သေးလေးစားလာမယ်ဖယားကိုဦးထိတ်ထားပြီဆိုမှတော့ကျွန်တော်ကဆိုရှင်မိဘကိုလည်းပဲယုတ်သေးလေးစားလာမယ်အသက်တွေကိုလည်းပဲတန်ဖိုးထားလာမယ်ဒါမှကမယ်ကိုချင်းတရားကိုလည်းပဲကျွန်တော်ရဲ့အသက်တာမှာစောင့်ထိန်လာမယ်လိုချင်တတ်မဲ့စိတ်တွေလည်းပဲကျွန်တော်တို့ရဲ့အသက်တာမှာမရှိတော့ဘူးဒါမှကမယ်တအူးနဲ့တအူးဆက်ဆံရမှာလည်းပဲတစ္ဆာရှိလာမယ်တစ္ဆာဖောက်တဲ့ဆိုတာမရှိတော့ဘူးဇာရိုက်တာတွေကျွန်တော်ကောင်းမွန်နေတဲ့အတွက်ကြောင့်တအူးပေါ်မှာဆိုရှင်တကယ်ပဲမေတ္တာတရားနဲ့ကျွန်တော်ကဆိုရှင်လက်တွဲပြီးတော့တကယ်ပဲတစ္ဆာရှိစွာနဲ့ရှေ့သို့တာလင်းဆက်လန်းနိုင်မှာဖြစ်ပါတယ်ဒါမှကမယ်ကျွန်တော်ရဲ့အသက်တာကဆိုရှင်တဦးနဲ့တဦးပေါ်မှာမေတ္တာထားတတ်လာပြီးကိုနဲ့ဆက်ဆိုင်သောသူကိုကိုနဲ့အမြတကယ်ချစ်တတ်လာပြီးဆိုရင်အခြားသူပိုင်းတဲ့ပစ္စည်းတွေကိုလည်းပဲကျွန်တော်မလုပ်မလဲတတ်မဲ့ဆွဲလန်းစိတ်တွေလည်းမရှိတော့ဘူးအဲ့ဒီလိုမျိုးကျွန်တော်ရဲ့စိတ်ထားတွေအားလုံးကဆိုရှင်တန်ရှင်းမွန်မြလာပြီးတော့ကျွန်တော်ရဲ့အသက်တာကလည်းပဲတကယ်ပဲဖြူစင်တန်ရှင်းပြီးတော့ဇာရိတကောင်းမွန်တဲ့အသက်တာနဲ့ရှင်သန်နိုင်ပြီးတော့ဖခင်ရဲ့သားသမီးဖခင်ရဲ့တကယ်ပဲရွေးချယ်ခြင်းခံရတဲ့သားသမီးပြီးသားစွာနဲ့ကျွန်တော်ရဲ့တက်တာကတကယ်ပဲသူတစ်ပါးရှိမှကောင်းမွန်စွာဖြင့်ပုံသက်တည်ကောင်းကိုပြသနိုင်မှာဖြစ်ပါတယ်။တရားချစ်တဲ့မိစေပေါင်းတို့သီနာတောင်ပေါ်မှာဘုရားသခင်ပေးသနာတော်မူထားသောကြောက်ပြားနှစ်ပြားပေါ်မှာရေးထွင်းခဲ့တဲ့ပညာတော်10ပါးဟာကျွန်တော်လူသားအနေနဲ့ဘုရားကိုချစ်လူကိုချစ်နိုင်ဖို့ရန်အတွက်လုံးဝဥတည်ထားတဲ့မေတ္တာရေးစီကြောင်းဖြစ်ပါတယ်။ဒါကြောင့်ဘုရားသခင်ကိုကျွန်တော်ကချစ်ပြီဆိုရင်ကျွန်တော်နှလုံးသားထဲမှာဘာစိတ်ဝင်လာမလဲဆိုတော့ဘုရားရဲ့ချစ်ခြင်းမေတ္တာစိတ်ဝင်လာမယ်။ဘုရားရဲ့ကောင်းမြတ်ခြင်းတွေကျွန်တော်ပေါ်မှာခံစားလာမယ်။ဘုရားသခင်ရဲ့ပို့ဆောင်တဲ့ကောင်းချီးမင်္ဂလာကျွန်တော်မှာဆိုရှင်ပြေဝဆွာခံစားရမယ်။အဲ့ဒီတော့ယနေ့ကျွန်တော်ကဆိုရှင်ဘုရားကိုချစ်တဲ့အနှစ်ရသာကိုရရှိလာတဲ့ခါမှာဆိုရှင်ကျွန်တော်ကလည်းပဲချစ်ခြင်းမေတ္တာဘုရားတရားရရှိလာတဲ့ချစ်ခြင်းမေတ္တာအပြည့်သူတော်ဘာကိုလည်းပဲပြန်လဲပြီးချစ်တတ်လာမယ်။သူတော်ဘာကိုလည်းပြန်လဲဖေးမတတ်လာမယ်။မေတ္တာတရားကိုရှေ့တန်းတင်ပြီးတော့သူတော်ဘာကိုကောင်းမွန်စွာဖြင့်ပြုစုယူရစောက်ရှောက်ခြင်းကိုလှုပ်ဆောင်နိုင်လိုက်မယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဘုရားသခင်ပေးသနာတော်မူထားတဲ့လက်တော်နဲ့ခြေတော်မူခဲ့သောပညာတော်10ပါးသည်ပထမပညာနဲ့ဒုတိယပညာချက်ကတော့ကျွန်တော်တို့ဘုရားကိုချစ်ရင်ကိုယ်စိတ်နှလုံးအကျွေးမဲ့ညာရှိသမျှနဲ့ဘုရားကိုချစ်ပါဘုရားကိုမျက်မှောက်ပြုပါဘုရားကိုယုံကြည်ပါကိုးကွယ်ပါချစ်တဲ့မိစေပေါင်းတို့လူကိုချစ်တယ်ဆိုလို့ရှိရင်တော့ကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လို့ဆိုတဲ့ဒုတိယပညာချက်ဒါကြောင့်ဒီပညာချက်နှစ်ပါးစလုံးကတို့ရှင်ကြည့်လိုက်တဲ့ခါမှာအဓိကချုပ်ထားတာကတော့10ပါးကိုကျွန်တော်ပညာချက်နှစ်ခုနဲ့ပဲချုပ်ထားတာဖြစ်တယ်။ဒါကြောင့်ကျွန်တော်ဘုရားကိုချစ်ရင်ပရမပညာကဘုရားကိုစိတ်နှလုံးကျွမ်းမဲ့ချစ်ဖို့လေ။ဒုတိယပညာကကိုယ်နဲ့ဆက်ဆိုင်သောသူကိုကျွန်တော်ကိုယ်နဲ့အမျှချစ်ဖို့ရယ်ဆိုပြီးတော့ခွဲထားတဲ့ဒီပညာချက်နှစ်ခုစလုံးကတို့ရှင်နော်။ပညာတိကျမ်းအနာဂတိကျမ်းတို့ရဲ့အချုပ်ချာဖြစ်တယ်။ဒါကြောင့်အလုံးစုံကတို့ရှင်ကျွန်တော်တို့ရဲ့ရှေ့ဦးကျွန်တော်တို့ကအားလုံးရှေ့တော့တာလေးကျွန်တော်အားလုံးကဝမ်းမြောက်စွာသွားနိုင်ဖို့လှုပ်ရှားနိုင်ဖို့ရတဲ့ဖရာသခင်ပေးထားတာဖြစ်တဲ့တဲ့ကြောင့်ဒီနေ့ချစ်တဲ့မိတ်ဆွေများကျွန်တော်အားလုံးကဆိုရှင်အကျွေးမဲ့ဖရာကိုချစ်ပါကျွန်တော်အားလုံးကဆိုရှင်ဖရာကိုချစ်ပြီးမှကျွန်တော်ရဲ့အသက်တာမှာကိုနှစ်ဆက်ဆိုင်တော်သူကိုလည်းပဲချစ်ပြီးတော့အသက်တာမှာဆိုရှင်ပညာတိချက်အနာဂတိချမ်းရဲ့ပြည့်စုံကုန်လုံးမှုရှိသောဖရာရဲ့ပညာတော်ကိုလိုက်လျှောက်ပြီးတော့အသက်ရှင်ခြင်းအဖြစ်ကျွန်တော်ရဲ့ဘဝမှာဆိုရှင်ဘုရားသခင်ရဲ့ဘုန်းကိုထင်ရှားနိုင်တဲ့သူတွေဘုရားသခင်ရဲ့ရှေ့တော်မှာမှာဆိုရှင်တကယ်ပဲဝါကြွားနိုင်တဲ့သူဖြစ်ရုံနဲ့မကမနဲ့လူသူမျိုးများစွာရဲ့ရှေ့တော်မှာမှာဘုရားသခင်ရဲ့အလေးတရားကိုထွန်းလင်းတောက်ပပြီးတော့ဘုရားသားသမီးပိသစွာနဲ့အသက်တာကိုထင်ရှားနိုင်တဲ့ဓမ္မမိတ်ဆွေများအသီးသီးဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးကိုဘုရားကောင်းကြီးချပေးပါစေ
go ku pretend ne me and me daddy လေတို့ရင်သွေးလိမ်မာနားဆင်စရာပုံမြင်လက်ဆောင်အစီအစဉ်မှာမိုးရီထဲမှာပြေးရအောင်ဆိုတဲ့ပုံမြင်လေးကိုမမမေချစ်ကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ကလေးတို့ရ6နှစ်အရွယ်ကလေးမလေးတယောက်ဟာသူမရဲ့မိခင်နဲ့အတူစတိုးဆိုင်ကြီးတစ်ခုမှာဈေးဝယ်နေပါတယ်ကွယ်ကလေးမလေးရဲ့မျက်နှာကအပြစ်ကင်းပြီးစပင်လေးဟာအညိုရောင်အလုံးမချစ်စရာကောင်းတဲ့မင်းကလေးတယောက်ဖြစ်ပါတယ်ကွယ်သူတို့သားမီးနှစ်ယောက်ဈေးဝယ်တဲ့အချိန်မှာမိုးဟာအပြစ်မှအလွန်ရွာနေပါတယ်ကွယ်ဈေးဝယ်တဲ့သူတွေဟာလည်းမိုးတိတ်ဖို့စောင့်နေကြတဲ့ကွယ်ကလေးတို့ရေအဲ့ဒီအချိန်မှာမိုးရွာကြည့်တဲ့ပြေးသွားရအောင်မမေးဆိုပြီးချိုသားတဲ့တန်လေးနဲ့ပြောလိုက်တာမို့ဒါကြောင့်အနားမှာရှိတဲ့သူတွေအလုံးအံ့ဩသွားကြတာပေါ့ကွယ်ဒါကြောင့်မိခင်ကဘာပြောတာလဲသမီးလေးဆိုပြီးအံ့ဩစွာပြောလိုက်တဲ့ကွယ်ဒီတော့သူမရဲ့မိမေကပြေးသွားလို့မဖြစ်ဘူးသမီးမိုးတိတ်တဲ့အထီးဆောင်ရအောင်မယ်နော်ဆိုပြီးပြန်ပြောတဲ့ကလေးတို့ရေခဏကြာမှသမီးလေးကမိမေမိုးရွာတဲ့ပြေးသွားကြရအောင်လို့ပြောပြန်တဲ့ကွယ်ဒါနဲ့မိခင်ကြီးကမိုးရီတဲ့သွားရင်ရေစိုးကုန်မှာပေါ့သမီးလေးရဲ့ဆိုပြီးပြောပါတယ်ကွယ်ဒီအခါသမီးလေးကမိမေမနဲ့တုံးကပြောတာဒီလိုမဟုတ်ပါဘူးမိုးရွာတဲ့ပြေးသွားရင်မိုးမစိုးဘူးလို့မိမေမပြောခဲ့ပါဘူးဆိုကသမီးလေးကပြန်ပြောလိုက်တဲ့ကွယ်ကလေးမလေးဟာမမေပြောတာကိုမိနေပြီနဲ့ထင်တယ်ဒေဒီရဲ့ကင်းစာအကြောင်းပြောတော့ကဖះသခင်ကကုညီမစမယ်ဆိုရင်အရာရာကိုကြော်ဖြတ်နိုင်တယ်လို့ပြောခဲ့တယ်မဟုတ်လားဆိုပြီးသမီးလေးကပြောလိုက်ပါတယ်ကွယ်ကလေးတို့ရေမိုးခိုနေကြတဲ့သူတွေအလုံးဟာကလေးမလေးရဲ့စကားသံကြောင့်ဘသူမှစကားမပြောကြတော့ပါဘူးကွယ်အလုံးကလည်းငြိမ်သက်သွားကြပါတော့တယ်ကွယ်ကလေးတို့ရေငယ်ရွယ်စဉ်အချိန်မှာကလေးငယ်ရဲ့စိတ်ထဲမှာရှိတဲ့ခံယူချက်ကိုခိုင်မြဲအောင်လုပ်ရမယ့်အချိန်ဖြစ်ပါတယ်ကွယ်အပြစ်ကင်းတဲ့ကိုးစားမှုကိုပြုစုပျိုးထောင်ပေးမယ်ဆိုရင်အတီးအပွင့်တွေနဲ့ပြည့်စုံတဲ့ယုံကြည်ခြင်းကိုဖြစ်စေပါလိမ့်မယ်ကွယ်ကလေးတို့ရေဒီတော့မိခင်ကြီးကသမီးပြောတာတကယ်မှန်တယ်မာမီတို့မိုးရွာတဲ့ဖြတ်ပြေးကြမယ်အကယ်၍ဖျားသခင်ကမာမီတို့ကိုမိုးဆူစေမယ်ဆိုရင်မာမီတို့မှာဆေးကြောပေးစရာတွေရှိလို့ဖြစ်မှာပေါ့လို့ပြောပြီးသားမီးနှစ်ယောက်စလုံးမိုးရွာတဲ့ပြေးသွားခဲ့ကြပါတယ်ကွယ် ။ဒါမီနီယောက်ဟာသူတို့အထုပ်လေးတွေကိုခေါင်းပေါ်မှာဖုံးပြီးမူးရွာတဲ့ပြေးပြီးသူတို့ကားစီသွားခဲ့ကြပါတော့တယ်ကွယ်။ကလေးတို့ရေတခြားသူတွေကလည်းသူတို့ဒါမီလိုပြုတ်လောက်ကြတဲ့ကွယ်။မူးရွာတဲ့ပြေးတာဆိုတော့စွရွှဲကုန်တာပေါ့။ကလေးတို့ရေအခြေအနေမျိုးမျိုးကြောင့်တချို့ကငွေကြေးအုပ်စွာတွေ၊ကျန်းမာရေးတွေဆုံးရှုံးကြရပါတယ်ကွယ်။ဒါပေမဲ့အုံနောက်ထဲမှာရှိတဲ့ဆွဲနေတဲ့အရာတွေကိုတော့ဘသူကမှဆုံးရှုံးအောင်မလုပ်နိုင်ပါဘူးကွယ်။ဒါကြောင့်မို့သတိရစရာတွေကိုလှုပ်ဆောင်ဖို့အခွင့်အရေးယူဖို့အတွက်အချိန်ပေးရမယ်ဆိုတာမမေ့ကြပါနဲ့ကွယ်။ကလေးတို့တက်တာမှဖျားရှင်ကိုအားကိုပြီးယုံကြည်ကြရမယ်နော်။ကလေးတို့အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့မမကစွတောင်းပေးလိုက်ပါတယ်ကွယ်။
တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွားချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။